VOMA ကန်တန်ရဲ့မြန်မာပိုင်းစီစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။ကျမကစုမမရှင်။ဒီကနေ့တနင်္ဂနွေနေ့မေလ3ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာသတင်းလွှတ်လပ်ခွင့်နေ့မှာမြန်မာနိုင်ငံကသတင်းမီဒီယာတွေရဲ့အခြေအနေကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံမှာသတင်းမီဒီယာလွှတ်လပ်ခွင့်အခြေအနေဟာမကြာသေးခင်နှစ်တွေကနေစလို့ကျဆင်းလာနေကြောင်းပြည်တွင်းဒီပါကသတင်းမီဒီယာသမားတွေနဲ့စာနယ်ဇင်းလွှတ်လပ်ခွင့်အရေးလှုပ်ရှားသူတွေကထောက်ပြနေကြတာပါ။အထူးသဖြင့်ကတော့ COVID-19 ကပ်ရောဂါကြုံနေရသလိုလက်နက်ကင်ပြပခတွေဖြစ်ပွားနေတဲ့မြန်မာနိုင်ငံမှာလည်းသတင်းသမားတွေအနေနဲ့စိန်ခေါ်မှုတွေအခက်အခဲတွေနဲ့ကြုံနေရတယ်လို့မြန်မာစာနယ်ဇင်းသမားတွေကပြောကြပါတယ်။မြန်မာသတင်းမီဒီယာကောင်စီရဲ့တွဲဘက်အတွင်းမှတဦးမြင့်ကျော်ကတော့အရက်သားဆိုးရလက်ထက်ရောက်လာပြီးမဲ့သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေတွေတိုးတက်မလာဘူးလို့ပြောပါတယ်
။သတင်းချက်လက်ဆက်ဆိုရင်ဖော်မေးရှင်းရလဲအဲဒီသတင်းလွတ်လပ်ခွင့်မှာအရေးကြီးတဲ့ဟာတစ်ခုအဲ့ဒါလည်းတိုးတက်မလာဘူးပေါ့နော်။ NLD ဆိုးရရဲ့တချို့တော့ဒီသတင်းမီဒီယာနဲ့ပတ်သက်တဲ့မူဝါဒတွေမှာတိတ်တော့သတင်းမီဒီယာကိုမျက်နှာသာပြီးတဲ့ဟာမျိုးမတွေ့ရအောင်သတင်းမီဒီယာပုံရင်လင်းပြောမယ်သတင်းချက်လက်နှလန်းသွားအပြန်လှန်မြင်းမြန်းတဲ့ဟာမျိုးနဲ့ထုတ်ပြန်မယ်သူမူဝါဒမျိုးတိတ်မတွေ့ရပဲနဲ့တစ်ဖက်ကပဲထုတ်ပြန်မယ်အဲ့ဒါကိုရေးကြဆိုတဲ့ဟာမျိုးအယူဆမျိုးရှိတယ်နောက်တစ်ခါတော့နိုင်ငံပိုင်းမီဒီယာထုတ်ပြန်တဲ့ဟာသူကတက်မရောလဲသူတို့ထုတ်ပြန်တဲ့ဟာကိုရေးဆိုတဲ့ဟာမျိုးတွေများရပါတော့ဒီအချိန်တွေကလည်းသတင်းလွတ်လပ်ခွင့်အတွက်မကောင်းဘူးပေါ့နော်ဒီကိုဗစ်နဲ့ပတ်သက်တဲ့ဟာဆိုရင်ပြောရေးဆိုရင်းရှိသူတောင်းပေးလိုက်ကြတဲ့ဘောကဒီဟာကတကယ်တော့သိပြီးတော့မပြောစေချင်လို့ဆိုတဲ့သဘောမျိုးသတင်းမီဒီယာကိုပေးတဲ့လောက်ရေးစီကျင်တဲ့သဘောမျိုးဆက်မှတ်မိတယ်ပေါ့နော
်။စာနယ်ဇင်းလွတ်လပ်ခွင့်အရေးလှုပ်ရှားနေတဲ့ပံမြန်မာဖွဲ့ကတော့ COVID-19 ကပ်ရောဂါနဲ့လက်နက်ကင်ပြပခတွေကြားသတင်းရဖို့ကြိုးပမ်းနေကြရတဲ့သတင်းတောက်တွေကိုဂုဏ်ပြုကြောင်းလဲနိုင်ငံတကာသတင်းလွတ်လပ်ခွင့်နဲ့ထိမ့်မှတ်ဖြစ်နေထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြခဲ့တာပါ။မြန်မာနိုင်ငံမှာခက်ခဲတွေကြားသတင်းယူနေကြရတဲ့သတင်းသမားတွေသတင်းတောက်တွေဟာအာဏာပိုင်တွေရဲ့ဖမ်းဆီးအရေးယူမှုတွေနဲ့မကြာခဏကြုံနေရတာကလည်းသတင်းမီဒီယာလွတ်လပ်ခွင့်အတွက်ကြီးမားတဲ့စိန်ခေါ်မှုတစ်ခုဖြစ်ပံမြမာအဖွဲ့ကအကြံပေးပုဂ္ဂိုလ်ဦးညွန့်မြင့်ငင်းကထောက်ပြပါတယ်
။ COVID နဲ့ဆက်ဆက်ပြီးပြောမယ်ဆိုလို့ရှိရင်တော့ဒီမြန်မာနိုင်ငံအနေနဲ့တော့သတင်းတောက်နေနေဒီကျွန်တော်တို့သတင်းစာတွေမထွက်တာလို့ကျွန်တော်လည်းမထွက်နိုင်ဘူးလို့ပါနဲ့သတင်းသမားတွေအခက်အခဲရှိနေမှာပဲဒီရေးကြံနေရမှရှိဘူးနော်။ဖြစ်ပွဲဖြစ်နေတဲ့နေရာတွေမှာဆိုတော့ကျွန်တော် internet shutdown လုပ်ခိုင်းမဆက်သတင်းရရနည်းနည်းလေးအခက်အခဲဖြစ်တယ်။အဲ့ဒီနေရာတွေသွားလို့မရဘူး။အဲ့လိုသွားလို့ရှိရင်သတင်းသမားတွေကဒီတရားမှုကဖွက်ချင်းနေဆက်ပြောရဆိုပြီးတော့ရည်စားလာရှိတယ်။ကျမရင်းနဲ့ပတ်သက်ပြီးတော့သတင်းထုတ်ပြန်ပြီးဖို့အတွက်ကတော့အဲ့ဒီပြောရှုပွဲပုဂ္ဂိုလ်ကိုကြားလိုက်ပြီးရဲ့အချိန်မှာတော်တော်ကြီးခက်ခဲဖြစ်ကြတာကျွန်တော်တွေ့ရတယ်။အဲ့ဒါကတော့ပြောပါပြီးရဲ့အဆင်လာလို့ဖြစ်နေတာပေါ့နော်။တော်ရွှေပွဲရှိပြီဆိုတဲ့ပုဂ္ဂိုလ်ကဘယ်တော့မှဟိုပြောလို့မရှိဘူးပေါ့နော်။ဟိုမိသားစုကိုယူကွက်ချက်ကိုကြည့်နေဆိုလို့ရှိရင်တော်ရွှေပွဲရှိသူတွေပြောတဲ့အတွက်ပဲကြားလိုက်လောက်ခါလာတွေ့ရတယ်။ကျွန်တော်တို့ပန်ဂျမိုင်းနဲ့ပြောကြည့်နေတာကတော့သတင်းသမားတွေရဲ့သတင်းရယူပိုင်ခွင့်တွေကိုဒီကပူချေတက်ပြအစိုးရအနေနဲ့လုပ်ပေးကြည့်ကြတာကိုကျွန်တော်တို့တောင်းဆိုချင်ပါတယ
်။အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကဥဆောင်တဲ့အရက်သားဆိုရအာဏာရလာပြီးတဲ့နောက်သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေတွေတိုးတက်လာမယ်လို့မျှော်လင့်ခဲ့ကြပြီးမယ်ဖြစ်သလောက်ဖြစ်မလာတဲ့အပေါ်မှာလည်းသတင်းသမားတွေစိတ်ပြတ်နေကြတာပါ။အထူးသဖြင့်သတင်းမီဒီယာလွတ်လပ်ခွင့်တွေတိုးတက်ဖို့မူဝါဒတွေနဲ့ဥပဒေတွေပြင်ဆင်ဖို့လိုနေပြီလို့လည်းမြန်မာသတင်းမီဒီယာကောင်စီကဦးမြင့်ကျော်ကသတိပေးပါတယ်။
ဥပဒေတွေပြင်ဆင်မှုတွေမှာတကယ်လွတ်လပ်ခွင့်ကိုစားပေးတဲ့ဥပဒေပြင်ဆင်မှုတွေလောက်ပါပါတော့သတင်းချက်လက်ရယူဟိုအဆက်ဆိုရင်ဖော်မေးရှင်းအဲ့ဒါတွေတိုးတက်လာအောင်တကယ်ဖွင့်လင်းတဲ့မီဒီယာကိုဖြည့်ချတဲ့ပြောရေးဆိုခွင့်ရှိတဲ့နောက်ဝန်ကြီးဌာနတွေရဲ့သတင်းချက်လက်တွေကိုလွယ်လွယ်ကူနဲ့ထုတ်ပေးတဲ့မူဝါဒမျိုးပြင်ဆင်ဖို့လိုတယ်ပေါ့နော်နောက်တစ်ခုကတော့သတင်းသမားတွေသတင်းမီဒီယာတွေပေါ်ပြရတဲ့ဟာနဲ့စစ်ဆုံးတရားမကျေနပ်မှုရှိတယ်မကျေလည်မရှိရင်လည်းသတင်းမီဒီယာကောင်စီရတဲ့ဆင်းအဖြစ်ချင်းမှုဆိုတဲ့မူဝါဒမျိုးကျင့်သုံးပါပေါ့နော်
။ပညာမာဖွဲ့ကဦးမျိုးမြင့်ငင်းကလည်းမြန်မာနိုင်ငံအတွင်းမှာသတင်းချက်လက်ရယူခွင့်ဆိုင်ရာဥပဒေပြဋ္ဌာန်းနိုင်မှာမူဝါဒတွေပြင်ဆင်သုံးသပ်နိုင်မှာဒီခက်ခဲတွေပြေလည်မယ်လို့ရှုမြင်ပါတယ်
။ဒီလိုမျိုးအစ်တက်ကပြောရှုလို့တော့အားပေးတဲ့အနေနဲ့သတင်းထုတ်ပြန်တာမျိုးကျွန်တော်ကလုပ်ပေးကြည့်ချင်တာပါနော်။ဥပမာတက်မလို့သတင်းမှပြန်ကြားရခွင့်ဆိုလို့ရှိရင်ကျွန်တော်ဆက်ပြရအလယ်လက်ဖြစ်ပါတယ်။အဲ့ဒါတွေကဘယ်အချိန်မှမှကျွန်တော်အစီအစဉ်သွားနိုင်လဲဆိုလို့ရှိရင် right to information သတင်းချက်လက်ဒီပိုင်ဝင်ဥပဒေပေါ်ပေါက်လာမှသာလေကျွန်တော်တို့သတင်းရယူခွင့်ဆိုင်ရာအဆင့်ပြန်တယ်လို့ကျွန်တော်တို့ပြောလို့ရတယ
်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် David Kale ကလည်းနိုင်ငံတကာသတင်းလွတ်လပ်ခွင့်နဲ့အထိမ်းအမှတ်ဖြစ်နေကြေညာခဲ့တဲ့ထုတ်ပြန်ချက်ထဲမှာကမ္ဘာတဝန်းသတင်းလွတ်လပ်ခွင့်ရရှိရေးအလေးထားဖို့တိုက်တွန်းခဲ့ပြီးအထူးသဖြင့်လူမှုကျန်းမာရေးပြဿနာကြီးဖြစ်တဲ့ Coronavirus ကရောဂါနဲ့ရင်ဆိုင်နေရချိန်မှာအရေးကြီးတဲ့သတင်းချက်လက်တွေရရှိရေးဟာသတင်းမီဒီယာလွတ်လပ်ခွင့်အတွက်အရေးပါကြောင်းကိုလည်းထောက်ပြထားပါတယ်ရှင်။